အမေရိကန်ပြည်ထောင်စုကိုရောက်ရှိနေထိုင်နေကြတဲ့မြန်မာနိုင်ငံကဒုက္ခသည်ပေါင်းဟာ2000ခုနှစ်တည်းကစလို့တသိန်း3000ကျော်ရှိနေပြီလို့အမေရိကန်ရောက်မြန်မာအတိုင်းဝိုင်းကူညီရေး BACI အဖွဲ့ကပြောပါတယ်အဲ့ဒီလိုအခြေချလာကြတဲ့ဒုက္ခသည်တွေထဲမှာအထက်တန်းအောင်လို့တက္ကသိုလ်ကောလိပ်အဆင့်ပညာရေးကိုဆက်ပြီးတင်ကြားကြသူအရေးအတွက်ကလည်း2014ခုနှစ်တည်းမှာတည်တည်သာများလာတယ်လို့ BACI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစလိုင်းအလီဆာဘာနီက VOA မြန်မာပိုင်းကိုပြောပါတယ်။ဘာကြောင့်အခုလိုများလာသလဲ။ဘလိုဘာသာရဲ့ဒီမှာတင်ကြားကြတာများသလဲဆိုတာကိုသိရဖို့မတ်ဆုမြတ်မွန်ကစစ်တမ်းကောက်လေ့လာထားတဲ့စလိုင်းအလီဘာနီကိုဆက်သွယ်မေးမြန်းထားပါတယ်။အရင်ဆုံးမြန်မာနိုင်ငံအမေရိကန်နိုင်ငံမှာရောက်လာတဲ့မြန်မာဒုက္ခသည်တွေနဲ့ပတ်သက်လို့သူတို့ရဲ့စစ်တမ်းအကြောင်းမေးတဲ့အခါစလိုင်းအလီဆာကအခုလိုစပြပါတယ်။
ကျွန်တော် research လုပ်တာတော့ American နိုင်ငံမှာရောက်နေတဲ့မြန်မာကနေပြန်မှာဝင်လာတဲ့ဒုက္ခသည်တွေအကုန်လုံးရဲ့လူဦးရေကိုကျွန်တော်လုပ်တာဖြစ်တယ်။ဒါမဲ့လို့ဒီ college တက်သွားတဲ့ရခိုင်နှုန်းနေ high school ပြီးသွားတဲ့ကျောင်းသူကျောင်းသားတွေရဲ့နံပါတ်တွေကိုတော့ကျွန်တော်တို့ဒီ Central Indiana Indiana State ကိုပဲကျွန်တော်တို့လုပ်သွားတာဖြစ်တယ်။ဟုတ်ကဲ့
ဒီ research ထဲမှာပါတာကိုပြန်ပြီးတော့ကောက်ရမယ်ဆိုလို့ရှိရင်အဲ့ဒီဗမာပြည်ရောက်လာကြတဲ့ဒုက္ခသည်တွေအတိုင်းဝိုင်းထဲမှာ12တန်းအောင်အထက်တန်းကြောင်းအောင်ပြီးတော့ကောလိပ်သွားတဲ့လူအရေအတွက်ကလည်းတက်လာတယ်လို့ပြောပါတယ်ဆိုတော့ဘလောက်အရေအတွက်ထိတက်လာတာလဲဘလိုနေရာတွေမှာတိုးလာတာတွေ့ရတယ်လဲဆိုတော့လည်းသိကြပါရဲ့ရှင
်ဟုတ်ကဲ့ပါဒီကျွန်တော်တို့ Central Indiana မှာ High School တွေမှာတက်နေရဲကျွန်တော်မြန်မာပြည်သူပြည်သားလေးတွေသူတို့ High School ပြီးသွားတဲ့အချိန်မှာကြည့်မယ်ဆိုလို့ရှိရင်2000ထိပ်တော့ဆိုလို့ရှိရင်သူတို့လက်စစ်တော့ရခံတော့ပဲ college သွားတာရှိတယ်။2003မှာဆိုလို့ရှိရင်နည်းနည်းတက်သွားတယ်။59ရခံတော့တက်သွားတယ်။ဒါမဲ့ဒီနေ့မှာကျွန်တော်တွေ့ရှိချက်ရဆိုလို့ရှိရင်92ရခံတော့ကသူတို့ college ကိုဆက်သွားဖို့ရသူတို့စဉ်းစားထားတယ်။ဆိုတော့တော်တော်လေးတက်သွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်။အားရစရာလည်းကောင်းတာပေါ့လေ။ဒီနေ့3နှစ်အတွင်းမှာ60တော့ရခံတော့တက်သွားတယ်လို့ကျွန်တော်ပြောလို့ရပါတယ်။
အဲ့ဒီလိုမျိုးတက်သွားတာကြတော့ဘလို့ချောင်းလို့အထူးကတွေ့ရပါလဲရှင
်တရားကျွန်တော်တို့ဝိုင်းဝန်းပြီးတော့မှဒီသူတို့ high school normal school study လို့ကျွန်တော်ပြောပေါ့လေဒီ high school မှာသူတို့တက်တာတင်မကားပဲနဲ့အပြင်မှာကျွန်တော်တို့ဒီ after school program တွေပြီးတော့မှဒီ mentorship english instructions တွေ SAT အမျိုးမျိုးနဲ့ leadership skills life skills ဆိုပြီးမှကျွန်တော်တို့သင်ပေးတာတွေလည်းရှိတယ်အမကျွန်တော် BSC Burmese American Community Institute မှာကာဗနာကျွန်တော်တို့ရဲ့ partners တွေနဲ့ဝိုင်းဝန်းပြီးတော့မှကျောင်းနေနဲ့ဝိုင်းဝန်းပြီးတော့မှကျွန်တော်တို့အလုပ်လုပ်သွားတာဖြစ်တယ်။အဲ့ဒီကျောင်းလည်းတော်တော်များများပါတယ်လို့ကျွန်တော်တော့ပြောလို့ရပါတယ်လို့မြင်တယ်။
အဲ့တော့ကျွန်မတေချောင်းတခုမေးချင်တာ college တက်တယ်ဆိုတာကဟို college ဆိုအသက်မွေးဝမ်းကြောင်း college ကိုသွားတာလားတက္ကသိုလ်သွားတာလားတက္ကသိုလ် college ကိုတက်သွားတာလားအဲ့နှစ်ခုရောရှင်းပြပါအောင်ရှင်
။ဟုတ်ကဲ့ဒီ post secondary education လို့ပြောလို့ရရည်လည်းမမှားပါဘူးထင်တယ်။ဒီ college student နေရာမှာ2 year associate degree လည်းပါတယ်ပြီးတော့မှ4 year bachelor's degree လည်းပါတယ်ပြီးတော့မှအဲ့ဒီမှာ4 year ပြင်မကားပဲနဲ့ဒီ master's degree advanced degree doctorate အထိကိုပွင့်တဲ့ university တွေမှာလည်းသူတို့သွားတာများပါတယ်ဆိုတော့ကိုလို one two ပြီးမှပြောမယ်ဆိုလို့ရှိရင် high school ပြီးတော့မှ secondary education higher education မှာသွားနေတဲ့ population တွေပဲကျွန်တော်တို့ပြောနေတာဖြစ်ပါတယ်ဟုတ်ကဲ့
သူတို့အဲ့လိုသွားတဲ့အခါမှာဘလို့ဘာသာရက်တွေကိုအဓိကစိတ်ဝင်စားဟိုဘာသာရက်အမေချန်အနေနဲ့ယူကြတာတွေ့ရပါလေရှင်
တော်တော်များများကျွန်တော်မြန်မာပြည်နဲ့ရောက်လာတဲ့လူတွေက engineering နဲ့ medical နဲ့ပြီးတော့မှ science တွေမှာသူတို့ဝါသနာပါတာအမေချန်ယူတာများတယ်လို့ကျွန်တော်တို့ crew laws နဲ့တွေ့ရှိချက်ရဆိုလို့ရှိရင်အဲ့မှာပဲများနေတယ
်ဟုတ်ကဲ့ပါရှင်အဲ့တော့အဲ့လိုမျိုးသွားတဲ့အထဲမှာကတကယ်ကိုအချောင်းကိုဆုံးကန်းတိုင်အောင်တက်ကြတဲ့ပမာဏရောအလုံးကအချောင်းကိုပြီးအောင်တက်ကြတယ်လို့ပြောလို့ရလားအဲ့ဒီပမာဏရောလေးလာတဲ့အထဲမှာပါပါလား
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒါလေးလာတဲ့နေရာမှာကျွန်တော်ထပ်ထားပါတယ်2002 2003ကနေသွားတယ် high school ပြီးတော့မှ college ဝင်သွားတယ်လူတွေသူတို့ college မှာသူတို့ဆက်နေသလားဆိုတဲ့ဟာကိုလည်းကျွန်တော်တို့တက်နိုင်စိုးပြ study လုပ်ထားပါတယ်တရားမှာ95000ခန့်တော့ကခုထိ college မှာသူတို့ဆက်တက်နေတယ် degree လည်းရသွားမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ပြီးတော့မှလည်းဒီဟာလည်းကျွန်တော်တို့ဆက်လုပ်ဖို့ရတနေ့တခါ research ဆက်လုပ်ဖို့ရကျွန်တော်တို့စဉ်းစားထားပါတယ်ဟုတ်ကဲ့
BACI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစလိုင်းအလီဘာဗာနီကိုမတ်ဆုမြတ်မွန်ဆက်သွယ်မေးမြန်းခဲ့တာပါ2000ခုနှစ်ကတည်းကအမေရိကန်မှာအခြေချတဲ့ဒုက္ခသည်ပေါင်းက 13,232 ဦးရှိနေပြီးအဲ့ဒီထဲမှာကရင်နဲ့ကရင်ညီလူမျိုးက6,000ကျော်နဲ့ချင်းလူမျိုးက4,000ကျော်ရှိပါတယ်ခင်ဗျာ